မြန်မာနိုင်ငံအရှေ့ပိုင်းရှမ်းပြည်နယ်ရဲ့ဒီတောင်ပိုင်းကလောမြို့မှာမိုးတီးထန်စွာရာသွန်းပြီးတော့ရွှေရင်းပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ16ဦးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်တုန်းကကလောမြို့အနီးဝန်းကျင်မှာမိုးတီးထန်စွာရာခဲ့ရကနေပြီးတော့ရွှေရင်းပြိုကျတာအပါအဝင်အနည်းဆုံး2နေရာမှာမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။သတင်းအပြည့်အစုံကိုမအေးမာကတင်ပြပေးထားပါတယ်ရှင်။
ရှမ်းပြည်နယ်ကလောမြို့နယ်18မိုင်ခန့်ကွာဝေးတဲ့ရွှေမြင့်ကုန်းရွာဘက်ကနေလာတဲ့တောင်ကြီကြီးကမြေပြိုကျပြီးအာရှကဘာမြေရွှေနဲ့တပ်ထုတူးဖော်ရေးလုပ်ကွက်ကဝန်ထမ်း12ဦးသေဆုံးခဲ့ပြီး5ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒါအပြင်ဒဏ်ရာရရှိသူများလည်းရှိနေပါတယ်။မြေပြိုတဲ့နေရာကိုရောက်ရှိခဲ့တဲ့နေမြေကန်တဦးလည်းဖြစ် Cherry FM သတင်းတောက်တဦးလည်းဖြစ်တဲ့ဦးစော်သိန်းကြီးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့မေလ2ရက်နေ့ကဖြစ်ပွားခဲ့တဲ့တောင်ကြီကြီးကမြေပြုံမှုမှာလူ12ဦးသေဆုံးခဲ့ကြောင်းပြောကြခဲ့ပါတယ
်။ဘုရားလေးကြီးနေဖိတ်ကပ်ပြောသူရောရာဒုံမှုကြောင့်တည်နေပြူလေးကြပြီးအဆောက်အဦတည်ပင်ခိုင်းများရဲချမှုတော့ထိခိုက်ပျက်စီးရဲ။ဘုတိကံစွာသွားတုံးပြီးတော့တောင်ကြီးတရှိလို့ခုံတို့ဆင်းလာပြီးရဲ့ကြောင့်တတ်ထုပင်လုပ်ငန်းခွင်တွေအပေါ်စီးဝင်လာပြီးတော့လူ9ဦးသေဆုံးတယ်။ရှင်းဦးတန်ရာရတယ်။ဆက်ဆုံးနေတဲ့ခုံရှိပါတယ်။9ဦးကတော့အလောင်းချင်းချင်းမနစ်ကလေးရပါတယ်ခင်ဗျာ။ဟုတ်တယ်ခေါင်းရောက်အဲ့ကခုနနိုနေထဲမှာနေနေတာကနဒီနေ့နှစ်ယောက်ဆယ်လို့ရပါတယ်ဒီနေ့အခုခုနတော့လေဟိုတော့ဒီခေါင်းရောက်ကိုဆင်းဆဲကြရှာကြတာပေါ့နော်ကျွန်တော်ရဲဒီအင်အားနဲ့ဆိုတော့ဟိုမိတက်ဒီချီချီလေးအဲ့လိုအင်အားနဲ့ဆင်းဆဲကြတာပေါ့ဆဲကြတဲ့ခါကျတော့အနောက်နှစ်လောင်းတော့တွေ့ပါတယ်ဟုတ်ကဲ့လုံကြီးအရာလုံလုံကြီးအရာရှိပြီးဝန်နှန်းနေပေါ့နော်အဲ့လိုကြီးကဟိုဆုံးသွားတာပေါ့သူကဟိုတောင်ကြီးကိုလှိုင်ကောင်းကြီးလို့ဒူးပြီးတော့ရွှေထုတ်ကြတာဟုတ်သူတို့ရွှေပင်အင်းကြီးရောအဲ့ကလေးဟိုတောင်ကြီးကြီးရောသူပြူကြတဲ့ကဘာပြူရတယ်အကုန်လုံးကရေမုန်းတော့ပဲဖြတ်ဟိုမြေကြီးတွေနဲ့ပါနေအကုန်လုံးကျောသွားတာပေါ့ညွန်နေလို့ဖြစ်သွားတာပေါ့
မေလ3ရက်နေ့ကလည်းမိုးတွေတဲထန်စွာရွာသွန်းမှုကြောင့်ပျောက်ဆုံးသူတွေတဲကအလောင်းနှလောင်းကိုသာတွေ့ခဲ့ရပြီးနောက်ထပ်ဆက်မရှာနိုင်ကြသေးဘူးလို့ဆိုပါတယ်လက်ရှိမှာတော့တေဆုံးသူတွေအပါအဝင်ပျောက်ဆုံးသူတွေရှိနေတဲ့အတွက်လူ16ဦးခန့်တေဆုံးနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ကလောမြို့မှာတော့မိုးရွာသွန်းမှုတွေရှိနေသေးဖြစ်ပြီးသစ်ပင်ပြိုကျမှုတွေလည်းရှိနေသေးဖြစ်ပါတယ်ရှင်